ဂျပန်နိုင်ငံမှာဝင်ကြီးချုပ်သစ်တက်လာပြီမဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒအပြောင်းလဲကြီးကြီးမားမားရှိမှာမဟုတ်ဘူးလို့ဂျပန်နိုင်ငံကမြန်မာရေးလေလာသုံးသပ်သူတွေကပြောပါတယ်။ဂျပန်အနေနဲ့မြန်မာနိုင်ငံပြည်ထနာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်တာမျိုးလုပ်မယ်လို့မမြင်ရပေမဲ့အမေရိကန်လိုအနောက်နိုင်ငံတွေရဲ့မူဝါဒတွေပေါ်လိုက်ပြီးတော့ဆက်ဆံသွားမယ်လို့လည်းသုံးသပ်ကြပါတယ်။ဂျပန်ဝင်ကြီးချုပ်သစ်ရဲ့မြန်မာပေါ်ထားမဲ့မူဝါဒဘလို့ရှိနိုင်မလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
ဂျပန်အနာယာအစိုးရ Liberal Democratic Party LDP ရဲ့ဝန်ကြီးချုပ်အဖြစ်ဖူမီယိုကီရှိဒါအောက်တိုဘာ4ရက်နေ့ကစတင်တာဝန်ယူပါတယ်2012ခုနှစ်ကနေ2019ခုနှစ်အထိနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့သူဝန်ကြီးချုပ်တဲ့ကီရှိဒါဟာမြန်မာနိုင်ငံကို2016ခုနှစ်ကလာရောက်ခဲ့ပူပါတယ်သူဦးဆောင်တဲ့လက်ရှိဂျပန်အစိုးရဟာမြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမှုရှိတယ်လို့မြန်မာစစ်ကောင်စီရဲ့ကြောထောင်နောက်ခံစီးပွားရေးလုပ်ငန်းတွေမှာဂျပန်အစိုးရခေါင်းဆောင်ပိုင်းတချို့ပါဝင်ပတ်သက်မှုရှိနေတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းဆွေကပြောပါတယ်လက်ရှိအခြေအနေအရဝန်ကြီးချုပ်တဲ့ဦးဆောင်တဲ့ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကြီးကြီးမားမားပြောင်းလဲမှာမဟုတ်ဘူးလို့ဦးတန်းဆွေကသုံးသပ်ပါတယ
်ပြောစတဲ့ပေါင်းတဲ့တို့တဲ့ပူပြီးချိုးပြီးဆုံးလိုက်မယ်တို့တဲ့ပူပြီးတော့ကျန်းစားလိမ့်မယ်လို့ယူကြည်ရတဲ့ဒီထားမှာရှိတဲ့ခါကြတော့ဗမာနိုင်ငံ policy ကိုတော့သူပြင်းပြင်းထန်ထန်လုပ်လိမ့်မယ်လို့ထင်ဘူး။ဒါပေမဲ့သုံးသပ်တိုင်းမှာဂျပန်ရဲ့ policy ဆိုတာကကနေဒီအမေရိကန်နိုင်ငံတွေဒီယူရိုပါနိုင်ငံတွေပေါ်မှာမူတည်ပြီးတော့မိစဉ်ကြီးကတဲ့ policy ဖြစ်တဲ့ခါကြတော့ဒီလိုနိုင်ငံတွေမှာဗမာနိုင်ငံပတ်သက်တဲ့ policy ကအကြောင်းလေးဖြစ်လာမယ်ဆိုလို့ရှိရင်တော့ဂျပန်ကသတိပေးပြီးတော့စီအုပ်စုကိုတက်ပြီးတော့ထောက်ခံမယ်နေသားမှာမရှိဘူးလို့တော့ကျွန်တော်မြင်ပါတယ်
ဂျပန်နိုင်ငံမှာဒီမိုကရေစီအရေးကိုလိုလားတဲ့လွှတ်တော်အမတ်များတမကဩဇာကြီးမားတဲ့အလုပ်သမားတမကပြီးတော့ Human Rights Now တို့ Human Rights Watch တို့လိုလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းဂျပန်ရောက်မြန်မာတွေနဲ့ပူးပေါင်းဆောင်ရွက်နေကြတာဖြစ်လို့ဝင်ကြီးချုပ်တဲ့အပြောင်းလဲဟာမြန်မာရေးလှုပ်ရှားမှုအပေါ်တက်ရောက်မှုကြီးကြီးမားမားတော့မရှိနိုင်ဘူးလို့သူကပြောပါတယ်မြန်မာရေးကျွမ်းကျင်တဲ့ဂျပန်လူမျိုးအိုဆာမူနာခာနီရှိကတော့ဂျပန်မှာဝင်ကြီးချုပ်တဲ့တက်လာပြီမဲ့နိုင်ငံခြားရေးဝင်ကြီးကတော့အရင်ဝင်ကြီးပဲဆက်တာဝန်ယူထားတဲ့အတွက်မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာပြောင်းလဲမှုရှိမှာမဟုတ်ဘူးလို့ VOA ကပြောပါတယ်ဂျပန်အစိုးရအနေနဲ့မြန်မာရေးကိုတိုက်ရိုက်ဝင်ဖြည့်ရှင်းဖို့ထက်အာဆီယံကိုယ်စားလှယ်ကတဆင့်ပဲပါဝင်ပတ်သက်ဖို့ရှိပြီးစီးပွားရေးကူညီမှုအသစ်တွေကိုမပေးတော့မှာတော့သိကြတယ်လို့VOA ကိုသူကစာနဲ့ဖြေကြခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာဟာဒီမိုကရေစီကိုနောက်ဆုတ်သွားစေတယ်လို့လည်းသူကသုံးသပ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်းယိုရှိဟီဒေရှုကာရဲ့ကိုဗစ်ကပ်ဘေးရောဂါကင်တွယ်မှုအပေါ်အကြီးအကျယ်ဝေဖန်ခန့်ခဲ့ရပြီးပြည်သူလူထုထောက်ခံမှုကျဆင်းခဲ့တာကြောင့်ယာရုကနေနှုတ်ထွက်သွားခဲ့တာပါ။ဒါကြောင့်ဝန်ကြီးချုပ်တဲ့ခီရှိဒါအနေနဲ့နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာLDP ပါတီခေါင်းဆောင်အနေနဲ့ဥဆောင်သွားရမှာဖြစ်ပါတယ်ရှင်